ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာကုန်တင်ကားနဲ့တေဆောင်လာတဲ့ကာလာတန်ဘိုးထိုင်းဘတ်ငွေတန်ပေါင်း 3,000 နီးပါးတန်ဘိုးရှိတဲ့စိတ်ကြွဆေးပြားအပြားကြီး 15 တန်းနီးပါးကိုထိုင်းရဲကပြီးခဲ့တဲ့သတင်းဘက်ကစနေနေ့ကဖမ်းဆီးရမိခဲ့ပါတယ်။ဒါဟာ2018ခုနှစ်ထဲမှာအများဆုံးဖမ်းမိခဲ့တာလို့ထိုင်းအာဏာပိုင်တွေကဆိုပါတယ်။အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်ဖန်မြို့နယ်မယင်းကျေးရွာအုပ်စုပူကိန်းရဲစစ်စေးရေးဂိတ်မှာဂျွန်လ၂ရက်နေ့ကဖမ်းဆီးမိခဲ့တဲ့စိတ်ကြွဆီးတွေဟာ2018ခုနှစ်ထဲမှာအများဆုံးအလုံးရင်းနဲ့ဖမ်းမိခဲ့တာဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်ဒီစေးဝါးတွေဟာမြန်မာနိုင်ငံအတွင်းကဝလူမျိုးစုတွေထိန်းချုပ်ရာနယ်မြေကဖြစ်တယ်ဆိုပြီးရဲမှူးကြီးချလန်ကရစ်စီရီဘိုရန်ကဂျွန်လ၃ရက်နေ့ညနေပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြောဆိုသွားပါတယ်ရဲမှူးကြီးပြောဆိုသွားတာကတော့စိတ်ကြွဆေးပြား14တန်း9သိန်း 36,000 ကိုအစိမ်းရောင်ကျောပိုးအိတ်85အိတ်မှာထုတ်ပိုးတည်ဆောင်လာတာဖြစ်ပြီးမယင်းခရိုင်ကျေးရွာ9အုပ်စုအတွင်းကရဲစစ်စရေးဂိတ်မှာရက်တန့်ရှာဖွေရာကနေဖမ်းဆီးမိခဲ့တာလို့ဆိုပါတယ်ဒီနောက်စိတ်ကြွဆေးတွေတည်ဆောင်လာတဲ့အဲ့ဒီကားရဲ့နောက်မှာလိုက်လာတဲ့ Toyota Pickup ကအနက်ရောင်ကားတစ်စီးကိုလည်းဖမ်းဆီးထားတယ်လို့လည်းဆိုပါတယ်6ဘိန်းကုန်တင်ကားကြီးနဲ့စိတ်ကြွဆေးတည်ဆောင်လာတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းဆီးစစ်ဆေးခဲ့ရမှာတော့ဒီမူရစ်စေးဝါးတွေကိုအယုဒ္ဓယပြည်နယ်အတွင်းကမူရစ်ကုန်တယ်တွေထံလွှဲပြောင်းပေးရမှာဖြစ်တဲ့အကြောင်းဝန်ခံခဲ့ပါတယ်။ကာလာတန်ဘိုးဘတ်တန်ပေါင်း 3,000 နီးပါးတန်ဖိုးရှိတဲ့စိတ်ကြွဆေးတွေဟာမြန်မာနိုင်ငံအတွင်းကဝလူမျိုးစုတွေရဲ့နယ်မြေကဖြစ်တယ်လို့ရဲမှူးကြီးကထုတ်ပေါ်ပြောဆိုသွားပါတယ်။မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းမှာမူရစ်စေးဝါးစက်ရုံတွေတည်ထားပြီးတနေ့တနေ့တန်းနဲ့ချီထွက်နေတဲ့စိတ်ကြွဆေးတွေဟာထိုင်းမြန်မာနယ်ကြားဒေသတွေစီကိုဝင်ရောက်လာနေတာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကအမြဲပြောဆိုလို့ရှိပါတယ်။ထိုင်းမြန်မာနယ်ကြားဒေသတွေမှာမူရစ်နေနေရေးတွေကိုတွန်းမြင့်လှုပ်ဆောင်လာနေတဲ့အတွက်ဒီလပိုင်းတွေအတွင်းမှာထိုင်းနိုင်ငံအတွင်းပိုင်းဒေသတွေစီကိုအလုံးရင်းနဲ့ရွှေ့ပြောင်းတည်ဆောင်နေတာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။မကြာခဏဆိုသလိုထိုင်းဘက်ကဆွဆွဲချက်တွေနဲ့ပတ်သက်လို့ UWSA ဝတ်တပ်ဖွဲ့ကတော့ထိုင်းဘက်ကဆွဆွဲတယ်လို့မဟုတ်ကြောင်းအဲ့ဒီဒေသဘက်မှာဝတ်တပ်ဖွဲ့တွေအခြေချတာမရှိဘူးလို့လည်းရှမ်းပြည်လားရှိုးမြို့အခြေစိုက်တစ်ဆက်ရုံရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ VOA ကဆက်သွယ်စင်မှာပြောပြခဲ့တာပါပြီးခဲ့တဲ့ရက်တွေကပဲမြန်မာနိုင်ငံကနေမလေးရှားနိုင်ငံတဲကိုတင်ပို့လိုက်တဲ့ကုန်တစ်တာတစ်ခုအတွင်းမှာကာလာတန်ဘိုးအဖြစ်မလေးရှားရင်းဂစ်ငွေ83တန်းတန်ဘိုးရှိတဲ့ဘူးရစ်စိတ်ကြွစီ1186ကီလိုကိုမလေးရှားနိုင်ငံမှာအများဆုံးဖမ်းမိခဲ့တယ်လို့လည်းမလေးအနာပိုင်တွေကပြောပါတယ်စိတ်ကြွဆေးတွေနဲ့ပတ်သက်လို့အာရှနိုင်ငံအတွင်းမှာအဓိကထုတ်လုပ်ရောင်းချနေတာတွေကြီးထွားလာနေတဲ့အတွက်ကမ္ဘာလုံးဆိုင်ရာကျန်းမာရေးကိုချိန်ချောက်မှုအသွင်ဖြစ်နေတယ်လို့လည်းကုလသမဂ္ဂမူရစ်စေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံ UNODC ကလည်းပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာတော့ထိုင်းမြန်မာနယ်ကြားလမ်းတွေကနေဝင်ရောက်လာနေတဲ့စိတ်ကြွဆေးတွေကြောင့်မေလအတွင်းမှာပဲစိတ်ကြွဆေးတန်း30ကျော်လောက်ဖမ်းဆီးမိခဲ့တာပါ။ထိုင်းနိုင်ငံကတော့သူတို့နိုင်ငံဟာမူရစ်စေးဝါးနဲ့ပတ်သက်လို့စိန်ခေါ်မှုတွေရင်ဆိုင်နေရကြောင်းဒီအတွက်မြန်မာအစိုးရနဲ့ပူးပေါင်းပြီးဇက်တိုက်ဖမ်းဆီးတိုက်ဖြတ်မှုတွေအရှိန်မြှင့်လှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုခဲ့ပါတယ်ရှင်